But let me ask, when will this inhuman treatment of our Filipino workers end? When will the upliftment of their human dignity begin?
You know, maybe as the Philippine Alozamari for Dilo Lumusane, a few more Kinuna, Pero Yatamale, Luya Gundikao, Pero Tambu Satajamale, Kuwait Suyapian, Philippine Alozamari, and Hayan Lukine, Nangari Alumma, Lutin one and Pathalu, Liza Lina Melu, General Mulimare. General at General Alozamari, a two queen people down sooner, Mohbabu. Dabime Liza Mu Lu Gungane, Chigan Queen Yere, Kanzagwan Yasibo, Surodere, Be and the Kinshin Zivu General Townsovare.
Nagaro Philippine Tamra Rudiku Titatiga Dodane Bigon Tolai Daba. Tamrad Ugu Kulu Doda Twessi Gere Chekaro. Yinan Chiwalare Kuwe Nangama E Kupit Waya Lukangere Philippine Mutmi Aten Hase Kune Yue Joanna Daniela Deme Felicia Langu. Ferry La Kunyaniga, Thuye Loshing, Hayan Gere Taikama, Yega, Twishi, Gerane, Pate, Tapipari, Philippine Marjain Kere, Mibad Vine, Mangin Yamangi, Rugu, Lochuibu, Dwe, Natown Seligunaga, Kuwego, Ain't a Kupiet, Vaya, Loka and Gedu, Joanna Deme Felisha, Philippine Shi, Midazune, Tenego, Donjina, Sedwegwin, Yashi, Gepi, Natown Sechau Kunimaro, Tutanga, Bama, Three Machaya, Dead Wichau. Mibad Riga, Tessanyago, Tangtang, Gaby Mele, Bama, Janjaji, Mishigabau. The Nija Pide, Natown Sishi, Ferry Lamaro. Do ye lotion we pide, Syria Nangandane, Lebanon Nangandu's Nimanganuha, Ab Shabab Yakweni, Taikangani, Pyongdwa Gepi, Yega, Wiao Shapui Giamma, Joanna Demophilisia, Langu, Yigeda, Freezer Dema, Trishi Giraba. Do ye Langu, Sisi Yamale, Lemugo, Nitare, Dayadwe, Yangne, Nase, Tare, Dayadwe, Dwishi, Gera Pipare. The Sunduye, Languro, Fairy Lot, Sachawye Niga, Philippine, Pianle, De U, Gabby Pipare. Dilo Philippine, ain't a goo, mute me to ye, yes, Sese, a thug, Kayamu, a seeing Kanjago, Dabon, we need a quad, Dwishi, Kamaro, Tamara, Duda Diga, Kulu, Pauque, Gera Pipare.
The Filipino is no slave to anyone, anywhere and everywhere. We do not intend to offend any government or anyone.
Filipino ngandari ha beniaya wa bzuya chuma mahubau. Chenaro ha besuya wa mchimna pi ang mlulubau. Dharma Filipino ngandari kui mazoya alulu kaimu tamye ming chabu lua mesuindo chamaya ma be pshipare. Di ming ha digni vesa di ma pshipi berati surajeno mbjonai mabu.
ကျွန်တော်ဒီကနေ့မနေ့စောစောကပဲချမ်းမလိုက်တာပါအသက်ခံရတဲ့အမျိုးသမီးအကြောင်းအစီရင်ခံစာကိုဓာတ်ပုံတွေနဲ့တကွာကျွန်တော်တွေ့ခဲ့ရပြီးရတဲ့အခုလိုချမ်းမဖို့ဆုံးဖြတ်ရပြဖြစ်ပါတယ်ကူဝေးမှာရောက်နေတဲ့ဖိလစ်ပိုင်နိုင်ငံသားတွေအနေနဲ့ဗီဇာကုန်လို့
So there is a total ban now of workers to Kuwait. And I have given the bellows 72 hours.
72 hours to go there and pick up. ပြပမှာတွားရောက်လုကင်ခဲ့ရှိကြပြီးအထူးသဖြင့်အာရှမှာတင်မောသားတွေနဲ့အင်အကူတွေဖြစ်တွားရောက်လုကင်ကြတာများပါတယ်ကူဝိတ်မှာဖိလစ်ပိုင်အလုပ်သမားပေါင်း 9000လောက်ရှိတယ်လို့အစိုးရရဲ့တရားဝင်မှတ်တမ်းတွေကသိရပြီးအရှေ့လက်ပိုင်းဒေသတစ်ခွေမှာတော့ဖိလစ်ပိုင်အလုပ်သမားသုံးတပ်သမား 9000 ရှိတာဖြစ်ပါတယ်။အိုဗာဆီးစ်ဖောရင်ဝါကာစ် OFW လို့တူကောက်ခေါ်တဲ့ပြပမှာတွားရောက်လုကင်နေတဲ့ဖိလစ်ပိုင်အလုပ်သမားတွေက ထာနေကိုပြန်ပို့တဲ့ငွေကြောင့်လေဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးကိုထိန်းထားနိုင်တာဖြစ်ပါတယ်။ဒါကြောင့်လေကိုနိုင်ငံကိုအကျိုးပြုတဲ့လူတွေကိုအကအကွယ်မပေးရခေါင်းလားဆိုပြီးသမ္မတဒူတာတေးကိုယ်တိုင်ကအစိုးရကိုခုလိုကြိမ်းပောင်းခဲ့ပါတယ်
။ Sad to state it seems that our government is as inutile as our foreign workers are helpless in the present state of things.
ဝန်ဆရာကောင်းတာကလက်ရှိအခြေအနေမှာကျွန်တော်နိုင်ငံသားရောက်အလို့သမားတွေကအကူရမဲ့ဖြစ်နေသလိုကျွန်တော်အစိုးရကလည်းအဆုံးမကျပဲဖြစ်နေတဲ့အချက်ပါပဲ။ဒါဟာကျွန်တော်နိုင်ငံအတွက်ဆက်စရာပါ။နိုင်ငံသားမှသွားအလို့လုံးနေတဲ့အလို့သမားတွေဟာကျွန်တော်ရဲ့ခက်သည့်ဇေယကောင်းတွေလို့အစိုးရကဂုဏ်ယူစွာပြောခဲ့တာပါ။ကျွန်တော်အပြောနဲ့လက်တွေ့အလို့ကတလွဲစီဖြစ်နေပါတယ်
။ကူဝိတ်မှ2016ခုနှစ်မှာဖိလစ်ပိုင်အလို့သမား82ဦးတည်ဆုံခဲ့ပြီး2019ခုနှစ်မှာ103ဦးတည်ဆုံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကလည်းကူဝိတ်မှာဖိလစ်ပိုင်အလို့သမားအနည်းဆုံး6ဦးအပြေရှာမြပဲတည်ဆုံခဲ့ကြရပါတယ်။2019ခုနှစ်မှာဂျကာတာပါဝါဆလူဆိုသူအသက်44နှစ်အရွယ်အိမ်အကူအမျိုးသမီးတဦးဟာအိမ်ရှင်ရဲ့သမီးကိုတပ်ဖြတ်မှုနဲ့ကူဝိတ်တရားရုံးကကွပ်မြက်လိုက်ပါတယ်။ပါဝါကိုကွပ်မြက်တဲ့နေ့မှတင်ပဲနောက်ထပ်ဖိလစ်ပိုင်အိမ်ဘော်တဦးကိုသူ့ရဲ့ကူဝိတ်နိုင်ငံသားအိမ်ရှင်ကရိုက်တက်ခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ဘယ်သူကမှတိတ်မသိခဲ့ကြပါဘူး။ဒါကြောင့်သမ္မတဒူတာတေးကသတင်းစာရှင်းလင်းပွဲမှာဒါကိုထောက်ပြခဲ့ပြီးကူဝိတ်နိုင်ငံရဲ့လူသားချင်းစာနာမှုကျင့်သုံးကိုမေးခွန်းထုတ်လိုက်ပါတယ်
။ Is there something wrong with your culture? Is there something wrong with the values?
ကူဝိတ်ရဲ့ယဉ်ကျေးမှုစရိုက်ကမှားနေသလား။သူတို့ရဲ့လူကျင်ဝတ်သိက္ခာတံပိုးထားမှုကဘယ်လောက်တောင်ညံဖျင်းနေသလား
။မြန်မာနိုင်ငံမှာတော့ပြည်ပမှာတွားရောက်လုက္ကင်ကြတဲ့အိမ်အကူအမျိုးသမီးတွေဟာဖိလစ်ပိုင်အရေးတွက်လောက်မများပေမဲ့မြန်မာအမျိုးသမီးတွေနဲ့အာနယ်ချက်တွေရှိတဲ့အတွက်ဖိလစ်ပိုင်အမျိုးသမီးတွေထက်အနိုင်ခံရနှိပ်စက်ခံရတာတွေရှိတယ်လို့သိရပါတယ်။အကြောင်းကတော့2016ဇွန်လကချင်းအမျိုးသမီးလေးပြင်ကုန်တုန်းဟာစင်ကာပူအလုပ်ရှင်ရဲ့နှိပ်စက်မှုကြောင့်တည်ဆုံခဲ့ရတယ်လို့2019ဇွန်လကလည်းမြန်မာအိမ်ကူဇင်မာဦးဟာအင်းရှင်ရဲ့နှိပ်စက်မှုကြောင့်တိုက်မြင့်ဘောကနေခုန်ချပြီးမိမိကိုယ်ကိုမိမိအဆုံးစီရင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ပြပရောက်မြမအမျိုးသမီးအိမ်အကူတွေကိုဘယ်လိုအကောင်းဆုံးအကာအကွယ်ပေးနိုင်မလဲဆိုတာကိုစဉ်းစားရမှာဖြစ်ပါတယ်။စင်ကာပူရှိ Home လို့သူကခေါ်တဲ့ရွှေပြောင်းလူသမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့အဖွဲ့မှာစေနာဝန်တန်းကုညီဆောင်ရွက်နေသူဦးတင်မောင်ဝင်းကိုမေးကြည့်ခဲ့ပါတယ်
။မတစ်ကပါလဲဆိုလို့ရှိရင်အင်းကူအလုသမားတွေဒီကိုထွက်လာပြီးတော့အလုပ်လုပ်ဖို့အတွက်ကိုနော်အစိုးရကြီးပြီးတော့ဥပဒေလေးတစ်ခုတော့ကြာတန်းပင်တယ်လို့ကျွန်တော်ကြည့်တယ်။ပတ်ဆိုလို့ရှိရင် terms of contract ဆိုအဲ့ကျတော့ဘာတွေပါမလဲအလုပ်ချင်ကဘလောက်အဲ့အဲ့လိုမျိုးတွေကိုအစိုးရကြီးပြောဥပမာဖိလစ်ပီးမှာဆိုလို့ရှိရင်သူကပါလဲဆိုလို့ရှိရင်သူက Migrant Workers and Overseas Philippines Act ဆိုပြီးတော့သူမှရှိတယ်။ပြီးရခါကျတော့ဒီrecruitment and employment of overseas workers rules and regulations ဆိုပြီးတော့အဲ့ဒါကြီးရှိတယ်။ကျွန်တော်တို့ဗမာပြည်ကြားတဲ့အခါကျတော့ဖြစ်လဲဆိုလို့ရင်သူကတရားဝင်ရဲ့ agency တွေက data training မပေးတာ right မနေမလို့တာစာချုပ်ကိုတရားချုပ်မပေးတာအခုဖြစ်ရင်တာဝန်မယူတာအဲ့ဒါတွေကလည်းကျွန်တော်အဲ့ဒါကိုကျွန်တော်ပြောချင်တာ You can bend but never break me cause it only serves to make me more determined to achieve my